ရိုဟင်ဂျာလူနည်းစုအပေါ်မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့တိုက်ခိုက်မှုတွေဟာဂျန်နိုဆိုက်ခေါ်လူမျိုးရုံးတပ်ဖြတ်မှုဟုတ်မဟုတ်နိုင်ငံသားရေးဝန်ကြီးကဆုံးဖြတ်စေမဲ့ဥပဒေကြမ်းတရက်ကိုအမေရိကန်အထက်လွှတ်တော်အရှိအာရှရေးရာအဖွဲ့ခွဲအစင့်မြင့်အဖွဲ့ဝင်တူဖြစ်တဲ့ Massachusetts ပြည်နယ်ဒီမိုကရက်အထက်လွှတ်တော်မှ Edward J. Markey ကအခြားအထက်လွှတ်တော်မှ3ဦးနဲ့အတူဗုဒ္ဓဦးနဲ့မှတင်သွင်းလိုက်ပါတယ်။နိုင်ငံသားရေးဌာနရဲ့အထောက်အပံ့နဲ့ပြုလုပ်ခဲ့တဲ့လူအခွင့်အရေးစုံစမ်းစစ်ဆေးသူတွေကဒီလောက်ရဟာဂျန်နိုဆိုက်ဖြစ်တယ်လို့ယုံကြည်နိုင်စရာမျှတတဲ့အထောက်အထားတွေရှိနေကြောင်းတင်ပြခဲ့ပေမဲ့အမေရိကန်နိုင်ငံသားဝန်ကြီးကဒါဟာဂျန်နိုဆိုက်ဟုတ်မဟုတ်ဆိုတာထုတ်ပြန်ခဲ့ခြင်းမရှိသေးပါဘူး။ကုလသမဂ္ဂကလည်းဒီလောက်ရတွေမှာဂျန်နိုဆိုက်ရည်ရွယ်ချက်ရှိတယ်လို့ကောက်ချက်ချနိုင်တဲ့လျော်ကန်သိမြတ်တဲ့အထောက်အထားတွေရှိတယ်လို့ဆိုခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကိုယ်တိုင်ကလည်း2018ထုတ်ပြန်ချက်တစ်ခုမှာမြန်မာစစ်တပ်က2019ဩဂုတ်ကနေစက်တင်ဘာအထိရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့အကြမ်းဖက်မှုတွေဟာကြီးမားကျယ်ပြန့်ပြီးအကြမ်းဖက်မောင်းထုတ်မှုဖြစ်ရုံသာမကစနစ်တကျစီစဉ်ဆောင်ရွက်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့ဒေါ်နယ်ထရန့်အစိုးရရဲ့2020ပြည့်ဂျန်နိုဆိုက်နဲ့ရက်စက်ကြမ်းကြုတ်မှုတားဆီးရေးအစီရင်ခံစာမှာတော့ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးအထူးတလည်ဖော်ပြထားခြင်းမရှိပါဘူး။အခုဥပဒေကြမ်းဥဆောင်တင်သွင်းသူစီနေတာမာကီကတရားမျှတမှုနဲ့တာဝန်ရှိသူတွေကိုတောင်းခံမှုရှိစေဖို့အတွက်အမှန်တရားကိုအတိအမှန်ပြုရေးဟာအဓိကခြေလှမ်းတစ်ရပ်ဖြစ်ပြီးဒီလောက်ရတွေကိုဂျန်နိုဆိုက်ဆိုတဲ့ထိုက်သင့်လျော်ကန်တဲ့နာမည်တပ်ဖို့လိုတယ်လို့ပြောပါရခင်ဗျာ